ကျန်းပြည်နယ်မြောက်ပိုင်းလာရှုမြို့နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ဝဲကိုပေးပို့လိုက်တဲ့ကြိုတင်မဲရီနယ်ပတ်သက်ပြီးတော့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD
နယ်ဒီရှမ်းတိုင်းဒါများဒီမိုကရေစီအဖွဲ့ချုပ် SNLD တို့ကဒီနယ်လွှတ်တော်တွေမှာNLG နဲ့SNLG ပါတီတွေကမဲအသာစီးရရှိနေပြီးကြိုတင်မဲတွေကိုထည့်သွင်းရေးတွက်ချိန်မှာတော့ပြည်ထောင်စုကြက်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကလွှတ်တော်အသီးသီးမှာမဲနှစ်ထောင်ကျော်လောက်နဲ့အသာစီးရခဲ့တာဖြစ်ပါတယ် ဒီအချိန်မှာNLGနဲ့SNLGပါတီကကြိုတင်မဲနဲ့ပတ်သက်ပြီးကန့်ကွက်လိုက်တာပါ။ဘာကြောင့်ကန့်ကွက်ရသလဲဆိုတာကိုNLGပါတီကပြည်နယ်လွှတ်တော်ကိုယ်စားလှယ်လောက်ဦးဆိုင်မြင့်မောင်ကအခုလိုပြောပါတယ်။ဒီလိုကန့်ကွက်တာကဒီကြိုတင်မဲတွေဟာလူလေးတောင်ကိုပေါ့နော်။လူလေးတောင်ကိုဖိတ်ပေးတဲ့နော်ဖိတ်ပေးတဲ့ဟာညာလို့အားကြီးတယ်လူလေးတောင်ကိုတချက်နော်။နောက်တစ်ချက်ကဒီလိုထုတ်ပေးတဲ့မဲကဏ္ဍ
ဆင်လာနော်အဲ့ USDP ပဲဖြစ်တယ်နောက်တစ်ခါဒီလူလွတ်တယ်မှာကြတော့လေ99%ကလည်း USDP ပဲဖြစ်နေတယ်နောက်တစ်ခါဒီနယ်လွတ်တော့မှလည်း USDP ကပဲထည့်ရမယ်ဖြစ်နေတယ်ဆိုရင်ဒီလူတွေက USDP ကိုပဲနော်တင်းတင်းကျပ်ကျပ်မဲထည့်ခြင်းပြီးတစုံတူရဲ့ influence ကြောင့်လားသုံးဖို့ဒီလိုလက်နဲ့လောက်ရတာမှဟုတ်ရဲ့လားဆိုတာတန်ပြဖြစ်ဖြစ်မပန်းဘူးလားဒါကျွန်တော်ပြောတာပါ
NLD နဲ့ SNLD ပါတီရဲ့ထုတ်ပြန်ချက်မှာတော့မဲစုစုပေါင်း 12,000 လောက်ရောက်ရှိလာကြောင်းဖော်ပြသလိုကျူတင်မဲတွေရောက်ရှိလာခြင်းဟာမဲယုံမပိတ်ခင်ဖြစ်တယ်လို့လည်းပြောပါတယ်။ SNLD ပါတီကအမျိုးသားလွတ်တော်ကိုယ်စားလှယ်လောက်ဦးဆိုင်ဝမ်းလိုင်ခန်းကလည်းကျူတင်မဲတွေအခြေအနေကိုအခုလိုပြောပါတယ
်။အမေမဲယုံမပိတ်ခင်ရောက်ပါတယ်။ပြီးရသူကစုလိုက်ပြုံလိုက်ရောက်လာပါတယ်။အမှန်တော့တခုတည်းမဖြစ်သင့်ဘူးတော့တစ်ပုံးတည်းမဖြစ်သင့်ဘူးပေါ့လေ။ရက်ွက်နေမြေ၄၅ခုလို့စစ်တာလည်းရောက်လာတယ်။နောက်ပြီးတော့ကျွန်တော်တို့အဲ့ဒီရက်ွက်တွေသွားမေးတယ်ပုံစံ15ထုတ်ရမှာပေါ့လေ။မဲပေးတဲ့နေရာမှာနော်။အဲ့လိုရက်ွက်ကော်မရှင်ကတော့မြင်တော့မမြင်ဘူးပါဘူးခင်ဗျာတဲ့အဲ့လိုပြောတယ်ကျွန်တော်တို့အဲ့လို။အဲ့လိုတွေနဲ့ကျွန်တော်တို့ဆက်လက်တွေရှိပါတယ်။အဲ့ဒါကိုကျွန်တော်တို့ကသုတပိတရားမျှတာတဲ့ရက်ွက်ပေါ်ဖြစ်စေချင်လို့ကျွန်တော်တို့ကဒီဟာကိုပူပေါင်းပြီးတော့ကျွန်တော်တိုက်ချင်းဖြစ်ပါတယ်ပေါ့နော်။ဒါတွေကိုပပြအောင်လှုပ်ဆဲရှင်းနေဒါအင်မတန်မှအရေးကြီးတဲ့ချက်ပါပဲပေါ့နော်။
လာရှုမျိုးနဲ့ရွေးကောက်ပွဲကွန်ဖြင့်ဥက္ကဋ္ဌဦးတမောင်ရွှေကတော့ဒီကန့်ကွက်ချက်အပေါ်မှာအခုလိုပြောဆိုပါတဲ့
ကျူတင်မဲက3846မဲလေအဲ1000ဆိုတာက3000ကျော်ဘူးသူက3နဲ့ပြောက်လိုက်တာဟုတ်တော့3ရက်တော့ကျူတင်မဲဆိုလို့ရှိရင်ကျွန်တော်တို့မြို့နယ်ကွန်ရှင်ရုံးကိုဓာတ်လိုက်ထုတ်ရပါတယ်မြို့နယ်ကွန်ရှင်ရုံးကဓာတ်လိုက်ထုတ်ပေးတယ်ပြီးတော့ကြတော့ဆန္ဒပြုပြီးရင်မြို့နယ်ကွန်ရှင်ရုံးမှာဓာတ်လိုက်လာပြီးတော့အဲ့ကိုလုံုံစွာပိတ်ပြီးတော့ကျွန်တော်တို့ပို့ရပါတယ်ကျူတင်မဲကကြံ့ခံရေးရတော့ထောင်မနှမ်းရတယ်ရတဲ့မဲအကြီးအတွက်နည်းလို့အဲအဲ့လိုပေါင်းပြီးတော့ပြင်ပြလိုက်တာဖြစ်ပါတယ
်လာရှိုးမြို့နယ်မှာမဲဆန္ဒရှင်စုစုပေါင်း 38,000 လောက်ရှိပြီးလောလောဆယ်မဲရလတ်စည်းရင်းတွေပြုစုနေစေဖြစ်တာကြောင့်မနှက်ဖန်လောက်မှအနိုင်ရှုံးကိုကျင်းညာနိုင်မယ်လို့လည်းပြောပါတယ်
လာရှိုးမျိုးနဲ့ကတော့ဒီမကျင်ညာနိုင်တဲ့နောက်မှကျင်ညာနိုင်မယ်ခင်ဗ
ျလာရှိုးမျိုးပါလို့ကျူတင်မဲနဲ့ပတ်သက်ပြီးကချင်ပြည်နယ်မြေကြီးနာရှမ်းပြည်နယ်တောင်ကြီးနယ်ကယားပြည်နယ်လွိုက်ကော်မျိုးတွေမှာလည်းအငင်းပွားမှုတွေဖြစ်ပွားနေပါတဲ့
ဒါကတော့ကျူတင်မဲနဲ့ပတ်သက်လို့အငင်းပွားစရာတွေရှိနေတဲ့ရှမ်းပြည်နယ်လာရှိုးမျိုးကအခြေအနေကိုကိုမိုးစွာသတင်းပေးပို့ခဲ့တာပါ